မြန်မာနိုင်ငံမှာဒီမိုကရေစီတောင်းဆိုအောင်ကြွားလှုပ်ရှားမှုပေါ်ပေါက်ခဲ့တာ29နှစ်ပြည့်လာပြီမယ်ရီမန်းချက်တွေမပြေဝသေးတဲ့အကြောင်း1988ခုနှစ်လူလူအောင်ကြွားမှုမှာဦးဆောင်သူတွေကပြောဆိုလိုက်ကြပါတယ်အထူးသဖြင့်မြန်မာနိုင်ငံမှာစစ်မှန်တဲ့ဒီမိုကရေစီရရှိရေး2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့လိုအပ်ကြောင်းလည်းဒီကနေ့ကျင်းပတဲ့8လုံး29နှစ်ပြည့်အခမ်းအနားမှာပြောဆိုခဲ့ကြတာပါပြည်စုံကတော့ရန်ကုန်မြို့က8လုံးအခမ်းအနားကိုကိုယ်တိုင်တွားရောက်သတင်းယူခဲ့တဲ့ကိုကောင်းဆန်ဟင်းကပြောပြပေးမှာဖြစ်ပါတယ်ရှင်
မြန်မာနိုင်ငံမှာ1988ခုနှစ်အောက်တိုဘာ10ရက်နေ့ကတပါတီအနာရှင်စနစ်ဖျောက်ချဖို့ဒီမိုကရေစီနဲ့လူ့အခွင့်အရေးရရှိဖို့အတွက်ငြိမ်းချမ်းစွာတောင်းဆိုဆန္ဒပြခဲ့တဲ့ရှစ်လေးလုံးအရေးတော်ပုံကြီးဟာဒီကနေ့ဆိုရင်29နှစ်ပြည့်ပြီဖြစ်ပါတယ်။ရှစ်လေးလုံးအရေးတော်ပုံ29နှစ်ပြည့်အခမ်းအနားကိုတော့မြန်မာနိုင်ငံအဝမ်းကျင်းပကြပါတယ်။ရန်ကုန်မြို့တငန်းချိုးမြို့နယ်ဓမ္မပီယာကျောင်းတိုင်မှာကျင်းပတဲ့ရှစ်လေးလုံးအရေးတော်ပုံနေ့အခမ်းအနားမှာတော့88ကျောင်းသားခေါင်းဆောင်တအူးဖြစ်တဲ့ကိုမင်းကိုနိုင်ကစစ်မှန်တဲ့ဒီမိုကရေစီရရှိဖို့နဲ့ပြည်တွင်းစစ်တွေငြိမ်းချမ်းဖို့အတွက်လောင်းရှစ်အခြေခံဖွဲ့စည်းပုံဥပဒေပြင်ဆင်ဖို့လိုအပ်တယ်လို့အဖွဲ့မင်းကုန်းမှာပြောလိုက်ပါတယ
်။ရှစ်လေးလုံးကနေပြီးတော့ချိုးပြလိုက်တဲ့အချိုးပြလိုက်တဲ့ဒီနေ့မှတော့ဒီနေ့ရှင်တွေကိုကြည့်လိုက်တော့ကျွန်တော်တို့ဒီမိုကရေစီရေးအကြံတိုင်းလာနေတဲ့လူမျိုးရုပ်ကြည့်လာပါတယ်။အဲဒါတကယ်ပဲပြည်တော်စုဆိုတဲ့ပန်းနိုင်ငံရဲ့ကျွန်တော်မျက်စိပြလို့မရ။တစ်ခါကလည်းဒီမိုကရေစီရေးကိုအချံထားလို့မရ။အဲလိုသွားနေတဲ့အဖြစ်ပါကျွန်တော်တို့ရဲ့အားလုံးရဲ့ရည်ကြီးဆုံးဒီနေ့ရဲ့လုံလန်းချက်ကပါပဲဖြစ်တော့အချိန်ကဥပဒေပြင်ဆင်ရေးဆိုတာကိုအားကြပါလိမ့်မယ်။အဲ့ဒီအခြေခံဥပဒေပြင်ဆင်ရေးလို့ပြောလိုက်တာနဲ့ဒါဖြစ်လာတယ်ဆိုတော့ချင်းဆောင်မှုတွေအသာအဆီးတွေအဲ့ဒါကိုကျွန်တော်တို့ပြရတယ်ချင်းဆောင်မှုတွေဘာကြောင့်ပြင်ရမှာလဲဆိုတော့ဒီလိုပြင်ဆင်မပြည့်မရလို့တိုင်းနာတွေနဲ့ရင်ဆိုင်နေရတဲ့ဒီ risk အမေရင်ပေါ်မှာဒီကိုချင်းချင်းသွေးကတိုင်းလို့စက်ပြတ်နေကြတဲ့ဖြစ်ကိုရတယ်အဲ့တော့ဒီလူစစ်ရဖို့နဲ့ဉာဏ်ဉာဏ်ရလာလို့ဆိုတာလေနောက်ဆုံးမှာပြည်ဖို့ပြင်မှဦးရမှာ
ဖြစ်တဲ့ရှင်ကျောင်းသားကောင်းဆောင်ကိုမြအေးကတော့ရှင်လေးလုံးအရေးတော်ပုံရဲ့တောင်းဆိုချက်ကိုအပြည့်အဝမရရှိသေးဘူးလို့ထောက်ပြလိုက်ပါတယ
်ရှင်လေးလုံးအရေးတော်ပုံကြီးရဲ့တောင်းဆိုချက်တွေပေါ့ဗျာရှင်လေးလုံးအရေးတော်ပုံကြီးတောင်းဆိုချက်တွေကျွန်တော်တို့ဒီပြည့်ချက်ပြီးမရသေးပါဘူးမပြည့်ဝသေးပါဘူးအဲဒီဆိုကရုံးကကံကခက်ခဲလို့ဆိုတော့ကျွန်တော်နားလေပါဘူးသို့တော်လည်းအစိုးရကိုကျွန်တော်တိုက်တွန်းချင်တာအစိုးရရွေးကောက်ပွဲကယ်ဘင်းကာလာမှာပြောခဲ့တဲ့အချက်တွေနောက်တစ်ခုကဒီသမရာယုအစီအစဉ်ပြောခဲ့တာပါ၃ချက်ရှိပါတယ်အဲ့ဒါမြောက်ချက်ဖွဲ့စည်းမှုပြင်မှုငြိမ်းချမ်းရေးတည်ထောင်မှုအဲနောက်ပြောက်ဥပဒေစိုးမှုဒီ၃ချက်ကတော့အစိုးရအကောင့်တွေပေါ်စေးချင်ပါတယ်ကျွန်တော်တို့ကဘယ်နေရာဘယ်ခန်းနာကန်နာလို့ဖြစ်ဖြစ်ပါကျွန်တော်တို့အနေနဲ့ကအခုတည်းကကျွန်တော်တို့ကကျွန်တော် driving force ပါအဲ့လိုပဲကျွန်တော်ခံထားပါတယ်မောင်းနေအားဖြစ်လို့ခံထားပ
ါရှင်းလင်းလုံးအရေးတော်ပုံမှာပါဝင်ခဲ့တဲ့အမျိုးသားဒီမိုကရေစီအင်အားစုပါတီ NDF ကဦးခိုင်မောင်ကြီးကတော့ဒီမိုကရေစီတိုက်ပွဲရဲ့29နှစ်တာခရီးကိုအခုလိုတုံ့တက်လိုက်ပါတယ
်ရှင်းလင်းလုံး29နှစ်ကျွန်တော်တို့ဒီမိုကရေစီတိုက်ပွဲကိုဆောင်ရွက်ခဲ့တာဒါည30မိပါရှိပြီမဲ့ကျွန်တော်တို့လူကျင်တဲ့ပုံစံမရောက်သေးပါဘူး။ဒါပေမဲ့စီတူကရွေးကောက်တင်မြောက်နိုင်တဲ့အစိုးရတရားကိုပေါ်ပေါက်လာပါလေ။ဒါပေမဲ့ဒီလိုပြည်သူအစိုးရဖြစ်ပြီးတော့မှတကယ်ပြည်သူအစိုးရစစ်စစ်အနေနဲ့ရပ်တည်နိုင်သေးပါဘူး။ဒါဟာကျွန်တော်လူကျင်တဲ့ပုံစံမဟုတ်ပါဘူး။
1988ခုနှစ်စက်တင်ဘာ17ရက်နေ့မှာစစ်တပ်ကအာဏာသိမ်းဖြိုခွင်းခဲ့တာကြောင့်ရှစ်လေးလုံးကာလအတွင်းရဲရှင်လူအများအပြားတိုက်ဆုံခဲ့ကြရသလိုမြန်မာနိုင်ငံ၄၀တခြားကိုလည်းတွတ်ခိုခဲ့ကြသူတွေလည်းရှိပါတယ်။အဲ့ဒီလိုဘဝပေါင်းများစွာနဲ့ပြည့်စက်လာခဲ့ရတဲ့ရှစ်လေးလုံးအရေးတော်ပုံကြီးရဲ့ဤမှန်းချက်တွေပြည်လာဖို့ကိုတော့လက်ရှိအရေးတော်အစိုးရလက်ထက်မှာပေါ်ဆောင်သွားနိုင်ဖို့ကိုပြည်သူများကတောင်းဆိုနေကြတာပဲဖြစ်ပါတယ်ခင်ဗျာ။